ဆစ်တွေမျိုးအခြေဆိုင် Western News သတင်းဌာနရဲ့သတင်းတောက်ဖိုးတီဟာခေါ်ကိုမြတ်သူထံအသက်ခံရတို့အတွက်တည်ဆုံသွားတဲ့ဖြစ်ရမှာကျူးလွန်သူကိုဖော်ထုတ်နိုင်ရင်ယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက် CPJ ခေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကမြန်မာအာဏာပိုင်တွေကိုတောက်ကြနေမှာတောင်းဆိုခဲ့တာပါသတင်းဌာနအတွက်လည်း TVB သတင်းဌာနအတွက်သတင်းပို့နေတဲ့ကိုမြတ်သူထွန်းကိုပုံမှန်55ကာကြီးနဲ့2022စက်တင်ဘာလကလေးကဖမ်းဆီးခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးထားစဉ်မှာအပြစ်သက်ခံရပြီးတည်ဆုံခဲ့တာလို့ Western News သတင်းဌာနရဲ့ Editor ချုပ်ဝနောက်ခွန်ညိုရဲ့ပြောဆိုချက်ကိုကိုးကားပြီး CPJ ကြေညာချက်မှာဖော်ပြထားပါတယ်စစ်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာရခိုင်တပ်တော် AA ကစစ်ကောင်စီချင်းမြန်တန်ရင်308ကို February 5ရက်နေ့မှာဝင်ရောက်ဆင်းသင့်ခဲ့တာဖြစ်ပြီးနောက်အဲ့ဒီတန်ရင်ရဲ့ဘုံခိုကျန်းတစ်ခုထဲမှာကိုမြတ်သူထွန်းရဲ့ရုပ်အလောင်းနဲ့အတူနိုင်ငံရေးကြောင့်ဖမ်းခံရသူတခြား6ဦးရဲ့ရုပ်အလောင်းကိုပါရှာဖွေတွေ့ရှိခဲ့တယ်လို့ CPJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့တွေရဲ့ကိုပေါ်မှာလည်းနှင်းပန်းနှိမ့်ချက်တာခံထားရတဲ့ဒဏ်ရာတွေတွေ့ရတယ်လို့ဆိုပါတယ်။တရင်တော့ကိုမြတ်သူထွန်းအသက်ခံရမှုကိုပြင်းထန်စွာရှုံ့ချပြီးလက်သက်တဲခံကိုဖော်ထုတ်ပြီးအရေးယူဖို့မြန်မာအာဏာပိုင်ကိုယ်တွေကိုတောင်းဆိုကြောင်း CPJ ရဲ့အကြီးအကဲအရှိတောင်အာရှဌာနကိုယ်စားလှယ် Sean Crispin ကပြောပါတယ်2021အာဏာသိမ်းမှုနောက်ပိုင်းပြည်ဖို့ကျူးလွန်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ဒဏ်ကနေကျဉ်လွန်နေတဲ့ယဉ်ကျေးမှုမြန်မာနိုင်ငံမှာအမြင့်တွယ်နေပြီးအခုလိုတပ်ဖြတ်မှုတွေကိုစစ်ကောင်စီကရပ်ပစ်ဖို့နဲ့သတင်းတောက်တွေကိုအကာအကွယ်ပေးဖို့အတွက် CPJ အဖွဲ့ကတောင်းဆိုလိုက်ပါတယ် CPJ ကနောက်ဆုံးထုတ်ပြန်ထားတဲ့သတင်းသမားတွေအသက်ဖြတ်ခံရမှုကမ္ဘာလုံးဆိုင်ရာအညွှန်းကိန်းအရမြန်မာနိုင်ငံဟာအဆင့်9မှာရှိနေပြီး2023 CPJ ရဲ့စစ်တမ်းအရကမ္ဘာလုံးမှာသတင်းတောက်တွေကိုဒုတိယအများဆုံးထောင်ချထားတဲ့နိုင်ငံလည်းဖြစ်ပါတယ်